Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဖေဖော်ဝါရီလ29ရက်ကြာတာပတင်းနေ့ညနေပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆမ်မိုးပြပါခင်ဗျာအခုညနေပိုင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးပါပါခင်ဗျာ
ကျွန်မကတော့ဆုမြတ်မော်ပါရှင်ယူကရိန်းနိုင်ငံတောင်ပိုင်းကခရိုင်းမီးယားဒေသမှာအစိုးရရုံးတွေလွှတ်တော်အဆောက်အဦတွေကိုလက်နက်ကင်တွေဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်မှာလုံခြုံရေးကိုတိုးမြှင့်ထားပါတယ်ထိုင်းဝန်ကြီးချုပ်နဲ့ရုပ်မြင့်သံကြားပေါ်မှာဓာတ်ရိုက်ဆွေးနွေးဖို့အတွက်အတိုက်ခံခေါင်းဆောင်ကစိန်ခေါ်လိုက်ပါတယ်ဒီလိုသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးမှနားဆင်ရတဲ့မဲ့အထက်မှာဆိုရင်တော့
ပြောလို့တော့နိုင်ရတာလည်းသမရကြီးရှိကိုပြန်ပြီးတော့တာဝန်လာထုတ်ပြီးတော့ပြန်ပြီးပါတယ်အဲ့ဒါတော့ဒီဥပဒေလေးခုဟာနော်ဥမာကိုယ်ကိုရဆိုင်ရာ
အမျိုးဆောင်ဥပဒေပြဋ္ဌာန်းရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်ထောင်စုလွှတ်တော်ရဲ့ဆောင်ရွက်ချက်တွေကိုနောက်ပိုင်းမှာနားဆင်ကြဖို့ရှိပါတယ်ခင်ဗျာအဲ့ဒီအပြင်ပဲခူးမှာဈေးကြီးမီးလောင်တဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီလိုသတင်းဆောင်မတွေကိုမထုတ်လွှင့်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်ခင်ဖြူထွေးတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ယူကရိန်းနိုင်ငံမှာယာရုကနေပြီးတော့ဖယ်ရှားခံထားရတဲ့သမ္မတဗစ်တာယာနူကိုဗစ်ကသူသားလျက်နိုင်ငံရဲ့ခေါင်းဆောင်ဖြစ်တယ်လို့လက်ခံထားပြီးတော့သူ့ရဲ့လုံခြုံရေးအတွက်ကိုအကာအကွယ်ပေးဖို့အတွက်ရုရှားနိုင်ငံကိုတောင်းဆိုခဲ့ပါတယ်အမည်မဖော်တဲ့နေရာမှာရှိနေတဲ့ Mr. Yanukovych ကကြေညာချက်ကိုရုရှားသတင်းဌာနတွေစီကိုဒီကနေ့ပေးပို့ခဲ့တာဖြစ်ပါတယ်။သူ့အပေါ်အယုံကြည်မရှိလွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးတော့ရွေးကောက်ပွဲကိုမေလ25ရက်နေ့မှာကျင်းပမယ်လို့သတ်မှတ်ခဲ့တဲ့စနေနေ့ကသူဟာအများမြင်ကွင်းကနေပျောက်နေခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတောင်ပိုင်းကကိုပိုင်အုပ်ချုပ်ခွင့်ရခရိုင်းမီးယားဒေသမှာရှိနေတဲ့ရုရှားရေတပ်ကိုစခန်းကနေထွက်မသွားဖို့အတွက်ယူကရိန်းယာယီသမ္မတ Oleksandr Turchynov ကတတိပေးထားပါတယ်။ခရိုင်းမီးယားဒေသဆန်ဖရိုပိုမြို့တော်ထဲမှာရှိတဲ့ဒီအစိုးရအဆောက်အဦတွေကိုတနက်သမားတွေကဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်မှာအခုလိုတတိပေးလိုက်တာပါရုရှားတပ်တွေရဲ့လှုပ်ရှားမှုမှန်သမျှကိုစစ်ရေးအရရန်စားမှုအဖြစ်သတ်မှတ်မယ်လို့ယာယီသမ္မတကပြောခဲ့ပါတယ်ဆာဗက်စပိုမြို့မှာလည်းဒီရုရှားရဲ့ပင်လယ်နဲ့ရေတပ်မဟာအခြေစိုက်စခန်းရှိပါတယ်ရုရှားလိုလာတဲ့အဲ့ဒီဒေသကဒေသခံအစိုးရအဆောက်အဦတွေလွှတ်တော်အဆောက်အဦတွေကိုတနက်သမားတွေကဝင်ရောက်စီးနင်းခဲ့ပြီးတော့ရဲတွေကိုအထူးတက်လှမ်းထားတယ်လို့ဒီယာယီပြည်ထရေးဝန်ကြီးကလည်းစောပိုင်းတုန်းကပြောပါတယ်အဆောက်အဦတွေပေါ်မှာရုရှားအလံတွေလွှင့်ထူထားတယ်လို့အဲဒီကလာတဲ့သတင်းတွေကလည်းပြောကြပါတယ်ဝင်စီးခံထားရတဲ့အဆောက်အဦတွေကိုအပြင်ကနေပြီးတော့ရဲတွေကဝိုင်းထားတယ်လို့ပြည်ထရေးဝန်ကြီးကပြောပါတယ်ရှင်
ယူကရိန်းနိုင်ငံသားရေးဝန်ကြီးဟာအတိုက်ခံခေါင်းဆောင်အာဆန်နီယက်ဆန်ယုတ်ကိုဇာပြတ်အစိုးရဝန်ကြီးချုပ်ယာရုခတ်အပ်ဖို့ပေါ်ထူးနေတော့ကအဆိုတင်သွင်းလိုက်ပါတယ်။သူဟာအနောက်လိုလားသူဝန်ကြီးချုပ်ဟောင်းယူလီယာတီမိုရှန်ကိုရဲ့အမာခံမဟာမိတ်တဦးလည်းဖြစ်ပါတယ်။လွန်ခဲ့တဲ့3လအတိုင်းပြည်နိုင်ငံရေးပြည်ပခါကာလတွေအတွင်းသိတာထင်ရှားတဲ့အတိုက်ခံ3ဦးကတဦးဖြစ်တဲ့ယက်ဆန်ယုတ်ဟာစီးပွားရေးပညာရှင်တယောက်ဖြစ်သလိုရှေ့နေတဲ့ဦးလည်းဖြစ်ပါတယ်။ဒေဝါလီခံလို့နေပါဖြစ်နေတဲ့တိုင်းပြည်ရဲ့စီးပွားရေးကိုပြန်လည်ကောင်းမွန်အောင်လုပ်ဖို့အတွက်လူကြိုက်အလွန်နည်းမဲ့လှုပ်ဆောင်မှုတွေကိုအစိုးရတဲ့အနေနဲ့လှုပ်ဆောင်သွားဖို့ပြင်ဆင်နေတဲ့အကြောင်းပေါ်ထူးနေမှာရစံရွတ်ကသတိပေးပြောဆိုသွားပါတယ်။တိုင်းပြည်ဟာဘေးအန္တရာယ်ကြာရောက်လို့နေအခြေအနေမှာရောက်နေပြီးတော့လက်ရှိအစိုးရဟာနိုင်ငံရေးအရာအထူးကိုက်ခံပြီးဆောင်ရွက်ရမှာဖြစ်လို့ငရဲပြည်ကကြိုဆိုပါခင်ဗျာဆိုပြီးတော့ဒီ Britain Radio ကနေပြီးတော့တဆင့်သူကပြောသွားခဲ့ပါတယ်။အနောက်ပိုင်းဒေသမျိုး Chevinitsky မှာပညာရှင်မိဘတစ်ပါးကပေါက်ဖွားလာခဲ့ပြီးတော့အသက်39နှစ်ရှိပြီဖြစ်တဲ့ရက်ဆန်ယုတ်ဟာပြီးခဲ့တဲ့ဆယ်စုနှစ်တစ်ခုတာကာလအတွင်းယူကရိန်းမျိုးသားဘဏ်ကိုဦးဆောင်ခဲ့တဲ့သူဖြစ်ပါတယ်။သမ္မတဗစ်တာယူရှန်ကိုလက်ထက်ဒီ2009ခုနှစ်တုန်းကလွှတ်တော်ကိုဦးဆောင်မှုလွှတ်တော်အမတ်တွေကရွေးကောက်တင်မြှောက်တာခံခဲ့ရပေမဲ့လို့တနှစ်တောင်မကြာခင်မှာပဲဒီမျိုးတော်မှာနိုင်ငံရေးတိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်ယာရုကနေသူနှုတ်ထွက်ခဲ့တာဖြစ်ပါတယ်။Fatherland Party ခေါင်းဆောင်ရက်ဆန်ယုတ်ကိုရုရှားလူလာသူသမ္မတဟောင်းဗစ်တာယန်နူကိုဗစ်ကလည်းပြည်ရတဲ့လားအစိုးရတိုက်ခတ်ဆန္ဒပြပွဲတွေ KF မြို့တော်မှာဖြစ်ပွားနေချိန်ကသူ့ကိုစီးရုံးမှုစူးစမ်းခဲ့ပါသေးတယ်မစ္စတာယာနူကိုဗစ်ကသူ့ကိုဝန်ကြီးချုပ်ယာရုပေးဖို့ကမ်းလှမ်းခဲ့ပေမဲ့လို့ရက်ဆန်ယုတ်ကဒီတိုင်းပြည်ရဲ့အနာဂတ်ကိုအစိုးရအရာရှိတွေကရွေးချယ်မှာမဟုတ်ပဲပြည်သူတွေကသာဆုံးဖြတ်မဲ့ကိစ္စဖြစ်တယ်လို့ဆိုပြီးတော့ကမ်းလှမ်းမှုကိုညှင်းဆန်ခဲ့တာဖြစ်ပါတယ်ရှင
်ထိုင်းနိုင်ငံမှာအတိုက်ခံခေါင်းဆောင်ဆူထပ်တောင်စုဘန်ကဝန်ကြီးချုပ်ရင်လက်ရှင်နာဝတ်နဲ့ဆွေးနွေးမယ်လို့အရေးအမွေပြောကြားလိုက်ပါတယ်ကြာနေပြီဖြစ်တဲ့နိုင်ငံရေးပြဿနာကိုအဆုံးသတ်နိုင်ဖို့အတွက်ဘလို့ဆွေးနွေးညှိနှိုင်းမှုမျိုးကိုမှမလုပ်နိုင်ဘူးလို့အတိုက်ခံဘက်တုံးကအရင်တုန်းကညှင်းဆန်နေခဲ့တာပါ လနဲ့ချီနေတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုဦးဆောင်သူစုထပ်ထောင်စုပန်ကဝင်ကြီးချုပ်ဂျင်လက်နဲ့နှစ်ယောက်တည်းဓာတ်ရိုက်တနိုင်ငံလုံးကိုထုတ်လွှင့်ပြသမဲ့ရုပ်မြင်သံကြားပေါ်မှာအခြေအတည်ဆွေးနွေးမှုလုပ်မယ်လို့စိန်ခေါ်လိုက်တာဖြစ်ပါတယ်။ဝင်ကြီးချုပ်ဂျင်လက်ကလည်းညှိနှိုင်းမှုတွေလုပ်ဖို့တကားခွင့်ထားပါတယ်လို့ပြောပေမဲ့မစ္စတာစုထက်အနေနဲ့ဆန္ဒပြပွဲတွေကိုအရင်ရရမယ်လို့ပြောကြားခဲ့ပါတယ်။လုပ်တဲ့ဆွေးနွေးမှုတွေဟာလည်းဖွဲ့စည်းပုံဥပဒေရဲ့ဘောင်ထဲမှာရှိရမယ်လို့သူ့အပေါ်အမာခံထောက်ခံသူတွေရှိရာနိုင်ငံမြောက်ပိုင်းကနေပြီးတော့ဝင်ကြီးချုပ်ကပြောခဲ့ပါတယ်။ဒီကနေ့မှာပဲဒီထိုင်းနိုင်ငံရဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်မှဝင်ကြီးချုပ်အပေါ်ဆွဲထားတဲ့အမှုတွေအတွက်ကြားနာခဲ့ပါတယ်။အငင်းပွားစရာဆန်စပါးဝယ်ယူတဲ့အစီအစဉ်နဲ့ပတ်သက်လို့ဝင်ကြီးချုပ်ဆွဲဆိုခံထားရတဲ့အမှုအတွက်ကြားနာပွဲကိုသူ့အစားသူ့ရဲ့အကျိုးဆောင်ရှေ့နေလာရောက်ခဲ့ပါတယ်။အစိုးရရဲ့ဘဏ္ဍာဒေါ်လာတန်းနဲ့ချီဆုံးရှုံးခဲ့ရတဲ့လယ်သမားတွေစီကဆန်တွေကိုပေါက်ဈေးထက်အများကြီးပေးဝေခဲ့တဲ့အစီအစဉ်မှာအစိုးရတွင်ကအာဂတိလိုက်စားမှုတွေကိုလှစ်လျူရှုထားမှုနဲ့ဝင်ကြီးချုပ်တရားစွဲခံနေရတာဖြစ်ပါတယ်။
မြန်ကိုရီးယားနိုင်ငံမှာဖမ်းဆီးခံခဲ့ရတဲ့တောင်ကိုရီးယားခရီးယားသာသနာပြုတူကအစိုးရရဲ့ခိုင်းစေမှုနဲ့မြန်ကိုရီးယားအစိုးရကိုဖြုတ်ချဖို့ကြိုးစားခဲ့တဲ့အကြောင်းဒီကနေ့ဝန်ခံပြောဆိုခဲ့ပါတယ်။ကင်ဂျွန်ဝုတ်ခါသာသနာပြန့်ပွားရေးဆောင်ရွက်သူတွေကိုထောက်လန်းရေးသူတွေအဖြစ်နဲ့ယူဆထားတဲ့မြန်ကိုရီးယားနိုင်ငံမှာတတိယမြောက်ဖမ်းဆီးထိန်းသိမ်းခံရတဲ့ခရီးယားတရားဟောဆရာဖြစ်ပါတယ်။ပျော်ရွှင်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းမှာသူကအခုလိုဝန်ခံပြောသွားခဲ့တာပါ။သူကပြီးခဲ့တဲ့အောက်တိုဘာလကခရီးယန်ကျန်းစာအုပ်တွေဘာသာရေးဆိုင်ရာစာရွက်စာတမ်းတွေနဲ့ပြုံရမ်းမှဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။တောင်ကိုရီးယားရဲ့နှစ်နိုင်ငံပေါင်းစည်းဝန်ကြီးဌာနပြောခွင့်ရသူကင်အူဒူကတော့ကင်ဂျွန်ဝုတ်ခါဘာသာရေးတက်တက်လှုပ်ရှားဆောင်ရွက်သူလို့ဆိုပြီးတော့သူ့ကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတည်းမြောက်ကိုရီးယားအစိုးရကတောင်ကိုရီးယားတရုတ်တယောက်ကိုဖမ်းဆီးမိခဲ့တယ်လို့ပြောခဲ့ပြီးတော့ဒီနောက်ပိုင်းကျတော့မှဖမ်းဆီးခံထားရတဲ့သူဟာအသက်50အရွယ်ကင်ဖြစ်နေတယ်ဆိုတာကိုတိတိကျကျသိခဲ့ရတာပါ။သူ့ဘော်တချို့ဖြစ်တဲ့ဆွဆွဲထားတဲ့အပေါ်မှာကင်မြဝန်ခံချက်နဲ့ပတ်သက်လို့တောင်ကိုရီးယားဆူရဘက်ကငင်းချက်မထုတ်ခင်ကတည်းကတန်တရားတွေကလည်းရှိနေတာပါ။မြောက်ကိုရီးယားဆူရဟာဖမ်းဆီးခံထားရတဲ့နိုင်ငံသားသားအကျဉ်းသားတွေကိုသူတို့ဖန်တီးထားတဲ့ဝန်ခံချက်တွေကိုဖက်ပြဝန်ခံခံတာမျိုးမကြာခဏဆိုသလိုလှုပ်လေးရှိတဲ့အတွက်ပဲဖြစ်ပါတယ်ရှင
်။ VOA American တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ချာသာရေးနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်။American ပြည်ထောင်စု Arizona ပြည်နယ်မှာဘာသာရေးယုံကြည်ချက်ကြောင့်လိင်တူချစ်သူတွေကိုမယောင်းဘူးလို့ညှင်းဆန်တဲ့ဆိုင်တွေအပေါ်အကာအကွယ်ပေးနိုင်တဲ့ဥပဒေကြမ်းကိုပြည်နယ်အုပ်ချုပ်ရေးမှူးကဗီဒီယိုအာဏာသုံးပြီးတော့ပယ်ချလိုက်ပါတယ်။ဒီဥပဒေကိုသာပြဋ္ဌာန်းလိုက်ရင်ပြည်နယ်ထဲမှာစီးပွားရေးလုပ်ငန်းတွေမလာတော့ဘဲစီးပွားရေးကိုထိခိုက်နိုင်တာကြောင့်ဖြစ်တယ်လို့အုပ်ချုပ်ရေးမှူး Jane Brewer ကပြောပါတယ်။ဒီဥပဒေကြမ်းကိုကန့်ကွက်နေကြသူတွေကလည်းဒီဥပဒေဟာခွဲခြားဆက်ဆံမှုအတွက်ကိုလမ်းဖွင့်ပေးရရောက်နိုင်တယ်လို့ပြောကြပါတယ်ရှင်
။စီးရီးယားညဉ့်ညဉ့်ဆက်ဆက်ညှိနှိုင်းမှုတွေမှာပါဝင်တဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့နဲ့ဆက်ဆက်သူတချို့ကိုစီးရီးယားဆိုရကဖမ်းဆီးခဲ့တဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ဒီဆိုရဟာညဉ့်ညဉ့်ဆွေးနွေးမှုတွေကိုထောက်ခံအားပေးနေတဲ့နိုင်ငံတကာအတိုင်းဝိုင်းကိုအာခံနေတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။စီးရီးယားဆိုရရဲ့လှုပ်ဆောင်ချက်ဟာအသက်ဆန်းတော့မဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူဂျန်ဆာကီကပေါ်ထူးနေနောက်ပိုင်းမှာပြောဆိုလိုက်ပြီးတော့တရားမျှတမှုမရှိဘဲဖမ်းဆီးခံရသူတွေကိုချက်ချင်းပြန်လွတ်ပေးဖို့လဲစီးရီးယားအစိုးရကိုတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကစစ်စေးရေးဂိတ်တစ်ခုမှာဖမ်းဆီးခံခဲ့ရတဲ့စီးရီးယားမျိုးသားညွန့်ပေါင်းအဖွဲ့ကအတိုက်ခံကိုယ်စားလှယ်တဦးရဲ့ညီကိုတော်ဆက်သူမမုတ်ဆာဘရာကိုအစိုးရကဖမ်းဆီးခဲ့တဲ့အမှုကိုသူမကမိမောင်းထိုးပြီးတော့ပြောဆိုသွားခဲ့တာပါ။မမုတ်ဆာဘရာကိုတော့ဒမက်စကတ်မြို့တော်တောင်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကထိန်းသိမ်းထားတယ်လို့ယူဆရပါတယ်။ကုလသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်တို့ကခတ်ထားတဲ့အထူးကိုယ်စားလှယ်လက်ထဘရာဟီမီရဲ့ကြိုးပမ်းမှုနဲ့ငင်းကြေးရေးဆွေးနွေးပွဲနှစ်ကြိမ်ကျင်းပခဲ့ပြီးပေမဲ့လို့တိုးတက်မှုကမရှိစလောက်ပါ။ဒါပေမဲ့ဒီအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတော့ဆွေးနွေးမှုလုပ်ငန်းစဉ်တွေကိုမအောင်မြင်ဘူးလို့ဝေဖန်ကြသူတွေကိုဒီလိုအပြစ်သက်ကောက်ချက်ချပြောမယ်ဆိုရင်မိုက်မဲရကြလိမ့်မယ်လို့ဗိုလ်ထုနေကပြောဆိုခဲ့ပါတယ်ရှင်။
ရှေးပိုင်းနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တရုတ်အစိုးရနဲ့ဂျပန်အစိုးရကိုတစ်ဖက်နဲ့တစ်ဖက်ရန်ဆတဲ့အပြုအမူတွေမလုပ်ကြဖို့အတွက်စနေနေ့မှာတာဝန်ပြီးဆုံးတော့မဲ့တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Gary Locke ကတတိပေးလိုက်ပါတယ်။ဘေကျင်းမြို့တော်မှာဒီကနေ့ကြာသပတေးနေ့မှာပြုလုပ်တဲ့သူ့ရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲမှာသံအမတ်ကြီး Locke ကရည်ရွယ်မထားတဲ့အကျိုးဆက်တွေဖြစ်လာနိုင်တဲ့ကိစ္စမျိုးတွေကိုနှစ်ဖက်လုံးကရှောင်ကြားဖို့ပြောကြားခဲ့တာပါ။တရုတ်အစိုးရရဲ့လူအခွင့်အရေးချိုးဖောက်နေတယ်ဆိုတဲ့ကိစ္စကိုလည်းသူကဝေဖန်ခဲ့ပါတယ်။အရှေ့တရုတ်ပင်လယ်ကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုရိနာကိုတရုတ်နဲ့ဂျပန်တို့ကတိုက်လေရင်တွေဖျက်ပြန်တမ်းတာကင်းဆောင်တင်မောတွေဆေးလွတ်တာလုပ်ပြီးတော့တစ်ဖက်နဲ့တစ်ဖက်စောင့်ကြည့်မှုတွေလုပ်နေကြချိန်မှာအမေရိကန်တပ်အမတ်ကြီးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ တရုတ်နိုင်ငံဆိုင်ရာတာအမတ်ကြီးအဖြစ် Gary Locke နှစ်နှစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းအမေရိကန်တို့ဟာဒီကျွန်းတွေနဲ့ပတ်သက်လို့သူတို့ရဲ့မဟာမိတ်ဂျပန်တို့ဘက်ကိုလိုက်ပြီးတော့ထောက်ခံတယ်ဆိုတဲ့ဆွဆွဲမှုတွေကိုရင်ဆိုင်ခဲ့ရပါတယ်။ဒီဆွဆွဲပြောဆိုချက်တွေကိုလည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာသူကထပ်ပြီးတော့ပယ်ချခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကနေပြီးတော့တာတိုဒုံးကြီး၄ခုပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားသတင်းမီဒီယာတွေကသတင်းထုတ်ပြန်နေပါတယ်။ဒီကနေ့ကြာသပတေးနေ့ညပိုင်းမှာထုတ်လွှင့်သွားတဲ့သတင်းမှာတောင်ကိုရီးယားအစိုးရအပေါ်မကင်းတဲ့ယုံဟပ်သတင်းဌာနကသတင်းထုတ်ဖော်ပြခဲ့ပေမဲ့အသေးစိတ်ဘာမှမပြောပါဘူး။တောင်ကိုရီးယားနဲ့အမေရိကန်တို့စီးရဲလေ့ကျင့်မှုလုပ်နေခြင်းလည်းဖြစ်တောင်ထဲမြောက်ကိုရီးယားစစ်ကြောင့်နှစ်နိုင်ငံကွဲကွာနေတဲ့မိသားစုတွေကိုပထမဆုံးအကြိမ်ပြန်လည်တွေ့ဆုံခွင့်ပေးပြီးတော့ရပ်ပိုင်းအကြလည်းဖြစ်တဲ့အချိန်မှာအခုလိုမျိုးဒုံးကြီးပြစ်လွတ်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာပါ။ကိုရီးယားစစ်ပွဲပြီးသွားတဲ့ကနှစ်နိုင်ငံကြားမှာအပြစ်ခတ်ရပ်ထားပြီးမဲ့လေတရားဝင်ငြိမ်းချမ်းရေးသဘောတူညီမှုမရှိတဲ့အတွက်အချိန်မရွေးစစ်ပွဲဖြစ်နိုင်တဲ့အခြေအနေမျိုးရှိနေတာဖြစ်ပါရဲ့ရှင
်ဒါကတော့ဂျာသာပရင်းနေညနေခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မခင်ပြူထွေးတို့အကြီးညာပြီးသွားခဲ့ကြတာဖြစ်ပါရခင်ဗျာViewer ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုအင်တာနက်ဆက်မင်းလာဖြစ်တဲ့ www.burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲဓာတ်ရိုက်နားဆင်လိုက်ပါရစေ။အခုတော့ဘကိုးမြို့ကဈေးကြီးမီးလောင်တဲ့သတင်းမပြောပြခင်မှာမျိုးဆောင်ဥပဒေနဲ့ပတ်သက်တဲ့ကိစ္စကိုအရင်ဆုံးတင်ပြခြင်းပါတယ်။မျိုးဆောင်ဥပဒေတွေပြဋ္ဌာန်းနိုင်မှုအတွက်သက်ဆိုင်ရာဝန်ကြီးဌာနတွေကနေတဆင့်ဥပဒေကြမ်းကိုတင်ပြဆောင်ရွက်သွားပါဆိုပြီးတော့ပြည်ထောင်စုလွှတ်တော်နိုင်ငံကတမရထံကိုဒီကနေ့တဝင်းလွားပြန်ပို့ခဲ့တယ်ဆိုပြီးတော့လွတ်တော်ကိုယ်စားလှယ်တွေကပြောဆိုပါတယ်မျိုးဆောင်ဥပဒေ၄ခုနဲ့ပတ်သက်ပြီးတော့စမ်းစစ်နိုင်ဖို့အတွက်တမရဦးသိန်းစင်ကပြည်ထောင်စုလွတ်တော်နိုင်ကထံဖေဖော်ဝါရီလ25ရက်နေ့ကသဝင်လာပေးပို့ခဲ့တာကိုဒီကနေ့အကြောင်းပြန်လိုက်တာဖြစ်ပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော်ကိုအောင်ရဲမမောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
အမျိုးဘာသာတာဒနာစောင့်ရှောက်ဖို့ဖြစ်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံအတွင်းမှာပြဋ္ဌာန်းမှုလုံမလို့ပြည်ထောင်စုလွတ်တော်ကအဆုံးဖြတ်နိုင်မှုအတိပေးကြောင်းကြားခဲ့တာကိုပြည်ထောင်စုလွတ်တော်နိုင်ကသူရအုပ်ရှင်မန်ကဒီကနေ့မှပြန်လည်အကြောင်းပြန်ခဲ့တာပါမြို့ဝတာဒါနာနဲ့ပတ်သက်တဲ့ဥပဒေပြဋ္ဌာန်းရေးကိစ္စရည်နဲ့ပတ်သက်ပြီးတော့ပြည်အောင်လွတ်တော်နိုင်ငံကသူရဦးရွှေမန်းကတမရစီတဝန်လာပြန်လည်ပေးပို့ခဲ့တာဖြစ်ပါတယ်။မြို့ဝတာဒါနာဆိုင်ရာဥပဒေ၄ရပ်ဖြစ်တဲ့ကိုယ်ခွေရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေ၊လက်ထပ်ထိမ်းမြန်းခြင်းဆိုင်ရာဥပဒေ၊တလင်တမယစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေနဲ့လူဦးရေတိုးပါနှုန်းထိန်းချခြင်းဆိုင်ရာဥပဒေတွေကိုသက်ဆိုင်ရာပြည်အောင်လွှတ်ဝင်ကြီးဌာနတွေကတဆင့်ဥပဒေကြမ်းအဖြစ်နဲ့ပြည်အောင်လွှတ်တော်ကိုတင်ပြဖို့တမရစီကြောင်းပြန်ခဲ့တာဖြစ်တယ်လို့မြို့ပေါ်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ဒီဥပဒေ၄ခုကိုသတ်တော်ကရေးဆွဲပါဆိုပြီးတော့ကနအချာရောအရင်းနဲ့နိုင်ငံတော်မှာရှိတဲ့နိုင်ငံသားတွေ73,335,600ကလက်မှတ်ရေးချိုးပြီးတော့တင်ပြချက်အပေါ်မှာပြည်ထောင်စုတော်ကဒါကကျေကျေကျွန်းကျွန်းဆွေးနွေးနိုင်မှာဆိုတော့တိတ်တွန်းပြီးတော့အဲ့ဒီဥပဒေလေးခုကိုပို့တာပေါ့ပြီးတော့ကဒီမှာလဲဟိုပြည်ထောင်စုတော်နိုင်ငံသားကလည်းသမဂ္ဂကြီးစီကိုပြန်ပြီးတော့တာဝန်လာထုတ်ပြီးတော့ပြန်ပြီးပါတယ်အဲ့ဒါတော့ဒီဥပဒေလေးခုကနော်ဥမာကိုယ်ဝေရာဆိုင်ရာကုပြောင်းရှင်းဆိုင်ရာဥပဒေဆိုရင်ဌာနဝန်ကြီးဌာနနဲ့ဆိုင်တယ်ဒါတချင်ချင်းဆိုင်ရာဥပဒေဆိုရင်ပြည်ထောင်စုတရားစွတ်တော်ချုပ်ယုံသို့တူပဲတလင်းတမယာရှိနေတာလည်းပဲဒီပြည်ထောင်စုတရားစွတ်တော်ချုပ်ယုံနဲ့ဆိုင်နေပြီးတော့ဒီလူဦးရေတိုးပေါင်းမှုဖြည်းဖြည်းချင်းဆိုင်ရာဥပဒေကြတော့လူဝင်မှုကြီးတဲ့ဆိုင်နေဆိုဒီဝန်ကြီးဌာနတွေဖြင့်နော်ကျွန်တော်လူအခွင့်အရေးနဲ့ပတ်သက်တဲ့လူအခွင့်အရေးကော်မရှင်တို့နိုင်ငံရေးဝန်ကြီးဌာနတို့ဒီထဲဝန်ကြီးဌာနတို့ကအားဒါကိုချက်နဲ့ပေါင်းစပ်ပြီးတော့ဒီဒေါက်တိုရရဲ့အဖွဲ့ရဲ့စီစစ်ချက်နဲ့တင်ပြပေးပါဥပဒေကိုဌာနဆိုင်ရာအဲ့ဒီဝင်ကနေအတိအကျကဒီဥပဒေလေးခုကိုပြန်ရေးဆွဲပြီးတော့ပြောင်းလို့ပြတော်ပြန်တင်ပေးပါဆိုပြီးတော့ဒီနေ့တော့ပို့ပြီးတော့ဟောသမိုင်းရှိကိုတော်တော်ပို့ပြီးတော့ကျွန်တော်နိုင်ငံကြီးကပြန်ပြီးအကြောင်းပြန်ပါတယ်အဲ့ဒါကိုစစ်တော်ကြီးကအကုန်လုံးဝင်ရပြေးပါတယ်ခင်ဗျာ
အမျိုးသားသာသနာစောင့်ရှောက်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့နိုင်ငံတော်ဩဝါဒစတရီယာဗဒ္ဒနာတီလောကဘီဝန်သားကပြည်သူ့လက်မှတ်တန်းကျော်နဲ့လက်မှတ်ရေးထိုးပေးပို့ထားတဲ့ဥပဒေ၄ရပ်ကိုဥပဒေအဖြစ်ပြဋ္ဌာန်းပေးဖို့အတွက်သမရထံကို2013ဇန်နဝါရီလတုန်းကတင်ပြထားတာဖြစ်ပါတယ်အဲ့ဒီတင်ပြချက်ကိုတမရဦးသိန်းစင်ကပြည်အောင်လွတ်တော်နိုင်ငံကစီကိုတုံ့လာပေးပို့ပြီးတော့ဥပဒေဖြစ်ပြဋ္ဌာန်းမှုလုံမလို့ဆန်းဆန်းစစ်စေခဲ့တယ်လို့ဒီကနေ့မှာပြည်အောင်လွတ်တော်နိုင်ငံကသူတော်ဦးရွှေမန်းကဝန်ကြီးဌာနတွေကစောင်းရမယ့်ကိစ္စဖြစ်တယ်လို့တမရစီပြန်ပို့တာဟာလွတ်တော်နဲ့အစိုးရကြားတစ်ဖက်နဲ့တစ်ဖက်လွှဲချနေတဲ့သဘောများရှိသလားဆိုတော့ VOA ရဲ့မေးမြန်းမှုကိုဦးဖေတန်းကအခုလိုဖြေပါတယ
်အေးဟုတ်ပါတယ်ဒါပေမဲ့တစ်ဖက်ကကြည့်ရအောင်တော့လေကျွန်တော်တို့ဒါကပြည်အောင်လွတ်တော်ကရေးဆွဲဖို့တမရကတော့တိတ်တွန်းတယ်ဆိုပေမဲ့ဒါတကယ်ဘာသာရေးအရာရောကျွန်တော်တို့လူမှုရေးအရာရောဒါရအတင်းဆောင်မခံနိုင်တဲ့တိမ်မွေးတဲ့ဥပဒေဖြစ်နေတော့အဲ့ဒီကိစ္စပေါ်မှာကျွန်တော်လွတ်တော်ကရေးဆွဲမယ်ဆိုရင်ဒါဟိုအကြောင်းအရာကြီးကွဲလဲမှုကြီး
Mulaga, Musa Ubrit in the Motown, you had an NDF party, and Musa Doko, the Dokin Wanjigaro, Musa Ubrigo. That's why when you turn around, Timbia would choose a down to money, a good or see where Timbia met the bomb she would live, view go good or subsidiary.
And I got a deal, I'm a deal, I'm a government. The other person, I am a video, Narekaja, do you go? Musa Lidosa is so named La. Tamamolosian, the good little assassin named La. Take it to the poor lady, began his assassin, the family. Sassuni Kajaro, any Jarek Kajaro. ဥပမာတရားနဲ့ပတ်သက်ပြီးတော့အန္တရာယ်အခုတင်မယ်လို့ပြောထားတယ်။တော်တော်လည်းအခုဒီဝိနည်းဌာနတွေကိုအကုန်လုံးကိုချိန်နေရတယ်ကိုခွဲပြီးတော့ဒါတော့စနစ်တကျရှိတာပေါ့နော်။စနစ်တကျအကုန်ခွဲပေးလိုက်ပြီဆိုတဲ့ခါကျတော့အန္တရာယ်တရားနေပြီးတော့အန္တရာယ်အာယုံအဖေအထိုက်တဲ့အဖေအာယုံကြလည်းဥပမာလက်ထပ်ထိမြခြင်းကိုလားတလင်းတမြဆနစ်ကိုလားတမမကိုဝေးရဖာကူပြောင်းမိမို့လားလူဦးရေတော့ဝါနှုံးမို့လားသူကတထာန ဒီလိုဆိုရင်လည်းအချက်အလက်ခိုင်းနေလို့နဲ့သူအဲ့လိုဆိုတော့အဒီတော့ပို့ပြီးတော့လုံးလုံးကြိုက်လို့ကောင်းတယ်ဆိုတဲ့သဘောရှိတာပေါ့နော်အနေမူလားကတင်ပြဖို့လုပ်ထားတဲ့မျိုးဆောင်ဥပဒေနဲ့အခုမျိုးဆောင်ဥပဒေကကွာခြားမှုရှိလားခင်ဗျဟိုမှာလည်းပါတာတော့ပါတယ်ငါတို့ပေးထားပြီးသားလည်းပါတာတော့ပါတယ်သို့တော်လည်းအဲ့ဒါတွေကိုပြန်ပြီးတော့သူကအချောကြိုင်မှာပေါ့နော်အဲ့တဘောမျိုးပေါ့ဒီမျိုးဆ party who had to swear at the Sore, some of him were not so jetty, and I have a book where you take a movie. A cool was a young gondole. And the Emmanuel gondole. And the other Jaya, I believe, so where they are, Talka, we went on by a tunnel, and you go at Jala, town of Lemony, town of Tanning never got low money.
You are the Sancho Pogani, the Nasa Dongune Donga.
မြို့ဘာသာသာသနာကိုစောင့်ရှောက်တဲ့ဥပဒေတွေပြဠာန်းနိုင်မှုဆိုပြီးတော့ပြည်သူထောက်ခံမှုရှိတယ်ဆိုတာပြသနိုင်မယ်ထောက်ခံလက်မှတ်တွေကိုကောက်ခံမှုတွေမြန်မာနိုင်ငံဒေသအနှံ့တော်များမှာကောက်ယူခဲ့ကြတာပါခင်ဗျာဒါကတော့
ဟုတ်ကဲ့ပဲခူးမြို့ဈေးကြီးမီးလောင်မှုဟာမနေ့တနားရီ15မိနစ်က7:00လောက်ကျွမ်းခဲ့တာဖြစ်ပြီးပဲခူးမီးသက်စခန်းကမီးသက်ယင်9စီတနက်ပင်ဝဖျားကြီးလှဲကူထောက်ကျက်တဲ့မင်္ဂလာတို့မြို့နယ်ကမီးသက်ယင်6စီစုစုပေါင်းမီးသက်ယင်73စီနဲ့နှင်းသက်ပြီးတဲ့နောက်သုံးနာရီ50ငါးမိနစ်မှာမီးငြိမ်းသွားခဲ့ပါတယ်ပျက်စီးဆုံးရှုံးမှုကိုတော့ပဲခူးခရိုင်မီးသက်ဦးစီးဌာနဦးစီးအရာရှိဦးအေးမြ mouse kezakama manager di milang awal. Okay kemia, ada dua go sosok muda muat cat ting liang aje pak kemia. Tiga daya yang si mumi si bau kemia. Oh milang muda ni lo ze main kawan ni biro tu dan dia de longjong ini milang ni ya bulong ke milang nama kemia.
Waya juga ni milang jua ni cini bama, pegu kaya muda uzi tanah muka aku lo tungtak bade.
Aku di ze ya di tanggo ya goze di teh sa biro sa de ze pak kemia. ดูสาวจ้าเนี่ยสัตว์ตรงนี้เราจ้าวิมีโจตัวแทนท่าอะไรเนี่ยสัตว์ตรงนี้จ้าวิรูปย่อลุยามาบ่เนาะเราไปดูเนี่ยเลี้ยงสิโจตัวแทนท่ามัวเลยดีกงกฤษใจนี่เดี๋ยวมาดูว่ามีโจเปล่าตัวแทนท่าละก็เนี่ยเนี่ยบอกว่าเนี่ยสัตว์ตรงนี้จ้าวิสูรเอี้ยนี่รูปลุสิบีโรลองนาเลยได้สิไหนมาเลยก็เนี่ยที่รู้ว่าโจกันเนี่ยมีเราไม่พิเศษบ่ด้วยสิ่งที่วันสิ่งที่รู้ก็จะพิจารณาเลยปกติใครมีแต่อุจิธานามุกับเบียวบาร์เลย
ดีท่านนั่นนี่วิโรจะมีวิโรเดี๋ยวเราเรียนสิบาร์เลยดีเลี้ยงสิโจ้ดีตรงเชื่อวิโรเลยสั่งยิงสั่งยมมีเดตโจ้ดีตรงเชื่อบุน้าวิโรเลี้ยงสิมีเดตตรงเชื่อวิจัยเนี่ยปลากรูเขียวบุคลูกรูเปย์บุน้าวิโรเจดีมาเลยดีเจไปเชยมาดีเจยงเดียวลงเย็บเป็นมามีอยู่เปย์วิโรลงเย็บมีแต่ท้าบุไอเจดีมาดีแต่มีแต่ท้าพ่อเวนิพัดดีบุพัดดีท้าบุน้าวิโรไอดีแต่มีแต่ท้าพ่อเวนิอยู่เลยสั่งเลยจ้าวเวนชาท้าบุ อันนี้ที่ทำมีแต่ทัพพลเรือเลยมีเราไม่ใช่ไปอยู่ส่วนเองเชื่อว่านี่นี่จะได้ดาวน์ในเบื้องบน မိသားကိုချက်ချင်းကြောင်းကြဖို့မိသားရင်းတွေရောက်လာပြီးရင်ဝိုင်းဝန်းကူညီဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမိသားတပ်ဖွဲ့ဌာနချုပ်ရဲ့ညွှန်ကြားချက်လေးကြီးကျွန်တော်တို့ကလည်းအကြံဉာဏ်တွေပေးထားပါတယ
်လောလောဆယ်မှာတော့ဈေးတဝင်ကန်နဲ့ဈေးလုံခြုံရေးတာဝန်ကျစုစုပေါင်း3ယောက်ကိုမြို့မရဲစခန်းမှာပြစ်မှုပုံမှန်285နဲ့အမှုဖွင့်အရေးယူထားပါတယ်ဒီလ23ရက်နေ့ညနေပိုင်းကလည်းပဲခူးတိုင်းဒေသကြီးတောင်ငူမြို့မြို့မဈေးမှာမီးလောင်ကျွမ်းမှုဖြစ်ခဲ့ပါတယ်။အဲ့ဒီမီးလောင်ကျွမ်းမှုမှာတော့ဆိုင်ကမ်းပေါင်း 1,200 လောက်လောင်ကျွမ်းခဲ့ပြီးဆုံးရှုံးမှုပမာဏဟာကျပ်ငွေသိန်း 16,000 နီးပါးရှိခဲ့ပါတယ်။ဒီမီးလောင်မှုဟာလည်းလုံခြုံရေးလျှက်စစ်မီးလိုင်းပြုတ်ပြင်ရာကနေဝိုင်ယာရှော့ဖြစ်တာကြောင့်လောင်ကျွမ်းခဲ့တာဖြစ်ပါတယ်။အခုနှစ်ဇန်နဝါရီလအတွင်းမှာမြန်မာနိုင်ငံမှာမီးလောင်မှုပေါင်း189ကြိမ်ဖြစ်ပွားခဲ့ပါတယ်။အများဆုံးဖြစ်ပွားတဲ့မီးလောင်မှုကတော့ပေါ်ဆာမီ17ကြိမ်နဲ့ဝါယာရှော်မီ38ကြိမ်ဖြစ်ပွားခဲ့ကြောင်းမီးသက်တပ်ဖွဲ့ဌာနချုပ်ကသတင်းထုတ်ပြန်ထားပါတယ
်။တော်တာရှင်များရှင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်သောမတ်စ်အိုဟေကင်တာနာရဲ့တာဝန်သက်တမ်းကုံဆုံးသွားပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးကိုစောင့်ကြည့်ဖို့သက်တမ်းကုံသွားတဲ့သူ့ရဲ့နေရာမှာကိုယ်စားလှယ်တစ်တယောက်ဆက်ပြီးတော့ထားရှိဖို့လိုအပ်တယ်လို့ထင်ကြပါသလားဒါမှမဟုတ်ရင်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပဲဆက်လက်ထိန်းចောင်းသွားနိုင်မယ်လို့ထင်ပါသလားအခုလာမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဆွေးနွေးလိုတဲ့တော်တာရှင်တွေကျမတို့စီကိုဆက်သွင်းနိုင်ကြပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825994 First နံပါတ်က2323825992ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ဓာတ်ရိုက်မပါဝင်မဆွေးနွေးနိုင်တဲ့သူတွေမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ရှင်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ
်လာမယ့်စနေနေ့ည9နာရီမှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြမယ်ဆိုလို့ရှိရင် VOA ရဲ့တယ်လီဖုန်းနံပါတ်ဖြစ်တဲ့1-2-3-2-2-5-5-5လေးကိုဆက်သွယ်နိုင်ကြသလိုအီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုလည်းစာရေးသားပြီးတော့ဆက်သွယ်နိုင်ပါတယ်ပါဝင်ဆွေးနွေးကြမယ်ဆိုရင်အဲ့ဒီနေ့ည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါခင်ဗျာအခုတော့နောက်ထပ်မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပါမယ်မြန်မာနိုင်ငံမှာတိဒါတူးတက်တဲ့ပြောင်းလဲမှုတွေရှိလာတယ်ဆိုပေမဲ့အဲ့ဒီအပြောင်းလဲတွေကိုကြေးလည်နေပြည်သူတွေခံစားခွင့်မရကြသေးတာကြောင့်တိုးတက်မှုမှာအချိုးမညီတာတွေရှိနေတယ်ဆိုပြီးတော့မြန်မာနိုင်ငံကိုရောက်နေတဲ့ USAID ရဲ့ American ပြည်တော်စုနိုင်ငံတကာဖွံ့ဖြိုးရေး Agency အကြီးအကဲဖြစ်တဲ့ဒေါက်တာ Rajiv Shah ကပြောဆိုလိုက်ပါတယ်အဲ့ဒီအတွက် USAID ရဲ့အနေနဲ့ကျေးလက်ဖွံ့ဖြိုးရေးကိုအဓိကထားပြီးတော့ကိုညီဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်အကြောင်းစံကိုရန်ကုန်ရုံးခွဲကနေကိုတားညံဦးကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအခြေအနေဟာပြီးခဲ့တဲ့နှစ်သူမြန်မာပြည်လာတော့ငါတဲ့တောင်မှတိုးတက်ပြောင်းလဲမှုတွေတွေ့လာရတယ်လို့ဒေါက်တာရှာကချီးကျူးပါတယ်အသေးစားလုပ်ငန်းတွေဖွံ့ဖြိုးလာတယ်လို့ပဲယင်းနှိမ့်နှံမှုစီးပွားရေးတွေတိုးတက်လာတာကိုဆုလို့ပါတယ်မြန်မာနိုင်ငံဟာအတချိန်အတိတ်ကာလတုန်းကလေယာဉ်စိုက်ပျိုးရေးလုပ်ငန်းမှာအလားအလာကောင်းခဲ့တဲ့အတွေ့အကြုံတွေရှိတာကြောင့်လဲမြန်မာအနာဂတ်ကောင်းမွန်လာဖို့ရှိတယ်လို့သူအနေနဲ့ယုံကြည်တဲ့အကြောင်းလဲပြောသွားပါတယ်ဒါပေမဲ့လို့ဒီတိုးတက်ပြောင်းလဲမှုတွေဟာမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာအထူးသဖြင့်ဒီကျေးလက်နေပြည်သူတွေအတွက်ခံစားခွင့်မရကြသေးဘူးလို့ဒေါက်တာရှာကပြောပါတယ်။ဒီကနေ့ညနေပိုင်းတုန်းကရန်ကုန် UNOPS ရုံးမှာအရက်ဖက်လူမှုအဖွဲ့အစည်းတွေနောက်ဖွံ့ဖြိုးဆိုင်ရာဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံတဲ့မိကုံးမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်
။ Global companies are increasingly looking to invest in this nation's future.And local entrepreneurs are seizing new opportunities. Precisely because the potential here is so great.
This is not just a small market. But in all cases, it has also been great. It has also been great. It has also been great. The benefits of yet to be broad process sector have been great. It has also 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 been great. It has a l
အထူးသဖြင့်ကတော့ဒီကျေးလက်ဒေသဖွံ့ဖြိုးမှုကိန်းဂဏန်းတွေကိုကြည့်လို့ရှိရင်တိုးတက်မှုအတွက်အတော်လေးစိန်ခေါ်ချက်တွေကိုတွေ့ရတယ်လို့ဒေါက်တာရှာကထောက်ပြပါရတယ်။မြန်မာကလေးငယ်တွေရဲ့အရက်နဲ့ဖွံ့ဖြိုးမှုကိုလေးချိန်ဟာရှိတဲ့နယ်ဆိုပြီးတော့နိုင်ငံတကာကသတ်မှတ်ထားတဲ့စံနှုန်းထက်နှိမ့်ချနေတယ်လို့ဆိုပါရတယ်။ဒါဟာလည်းငတ်မမှုနဲ့အဟာရချို့တက်မှုတွေကြောင့်ဖြစ်တဲ့ဆိုတဲ့အကြောင်းရင်းကိုလည်းသိထားတယ်လို့ပြောပါရတယ်။ဒီကလေးငယ်တွေရဲ့ဉာဏ်ရည်ဖွံ့ဖြိုးမှုဟာတိုင်းပြည်အနာဂတ်ကိစ္စဖြစ်တာမဟုတ်လို့တိုင်းပြည်ဖွံ့ဖြိုးရေးကိစ္စပြောမယ်ဆိုရင်ဒါဟာအရေးတကြီးလောက်ရမယ့်ကိစ္စဖြစ်တယ်လို့ဆိုပါရတယ်။တချိန်တည်းမှာလည်းပဲမြန်မာပြည်သူတွေရဲ့လူသက်တမ်းကိုကြည့်မယ်ဆိုရင်လည်းပတ်ဝန်းကျင်အရှိတော်အရှာနိုင်ငံတွေထက်နှင်းကျနေတယ်ဆိုတာကိုသူကထောက်ပြပါရတယ်။ ဒီအတွက်ကြောင့်မလို့အမေရိကန်ပြည်တော်စုအနေနဲ့မြန်မာနိုင်ငံရဲ့ကြီးလက်ဖွံ့ဖြိုးရေးကိုကူညီဆောင်ရွက်သွားမယ်ဆိုတာကိုပိုင်းဖြတ်ထားတဲ့အကြောင်းဒေါက်တာရှာကပြောသွားပါတယ
်။ We're here because the United States is fully prepared to fulfill our commitment to support rural economic development. ကြီးလက်ဖွံ့ဖြိုးရေးကိုဆောင်ရွက်သွားမယ်ဆိုတဲ့ပိုင်းဖြတ်ချက်အတိုင်းအမေရိကန်ပြည်တော်စုအနေနဲ့
ကူညီတွေပေးသွားဖို့အပြည့်အဝပြင်ဆင်ထားပါတယ်။မြန်မာနိုင်ငံအတွင်းမှာစိုက်ပျိုးရေးလုပ်ငန်းတွေ၊ပြည်သူတွေကလေးငယ်တွေအာဟာရပြည့်ဝရေးနဲ့ကွန်ထရိုးလုပ်မှုစွမ်းရည်မြန်မာလာဖို့ကူညီပေးသွားမှာပါ။အထူးအဖြစ်ဆင်းရဲမွေးတည်မှုလျော့ပါလာစေဖို့အတွက်ဒီကိစ္စတွေကိုကူညီဆောင်ရွက်ရမယ်ဆိုတာကျွန်တော်တို့သိရှိနားလည်ထားပါတယ်။ဒီအတွက်လည်းအမေရိကန်ပြည်တော်စုအနေနဲ့အသေးချာကိုပြတ်မှတ်ထားစီစဉ်ဆောင်ရွက်သွားမှာပါ။
အမေရိကန်ပြည်တော်စု USAID အနေနဲ့ကြီးလက်ဖွံ့ဖြိုးရေးနဲ့လေယာစိုက်ပျိုးရေးအကူအညီပေးလုပ်ငန်းတွေမှာအရှိတောင်အရှာဒေသအတွင်းမှာကိုအတွေ့အကြုံတွေရှိပြီးသားမလို့ထိရောက်အောင်သူတို့ကူညီပံ့ပိုးမှုတွေလုပ်နိုင်လိမ့်မယ်လို့ဒေါက်တာရှာကယူဆပါတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံဒေသအချို့အထူးသဖြင့်တိုင်းသာဒေသတွေမှာဖြစ်နေတဲ့ပြည်ပခါတွေဟာမြန်မာနိုင်ငံရဲ့စီးပွားဖွံ့ဖြိုးမှုနဲ့တည်ငြိမ်မှုကိုချိန်းချောက်နေတဲ့အပြင်ယင်းညှို့နှံမှုတွေကိုလည်းတွန့်ဆုတ်စရာဖြစ်တယ်ဆိုပြီးတော့ထောက်ပြခဲ့ပါတယ်။ USAID ရဲ့အကြီးအကဲဒေါက်တာရာဂျစ်ရှာဟာဒီကနေ့မှာတော့ဒီမနေ့ပိုင်းတော့က PMG နဲ့တွေ့ဖက်လုပ်တဲ့မြန်မာကလေးငယ်တွေတောက်ရည်တန့်ရရှိရေးအစီအစဉ်ကိုဖွင့်လှစ်ပေးခဲ့တယ်လို့ပဲမြန်မာနိုင်ငံကရပ်ဖက်လူမှုအဖွဲ့အစည်းကပုံကူတွေ၊နောက်ဖွံ့ဖြိုးရေးဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေ၊ပုဂ္ဂလိကလုပ်ငန်းပိုင်းအထူးသဖြင့်အသေးစားလုပ်ငန်းပိုင်းဖွံ့ဖြိုးရေးဆောင်ရွက်နေသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မနေ့ဖြန်ကြရင်တော့နေပြည်တော်သွားပြီးတော့အဲ့ဒီမှာမြန်မာတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒေါက်တာရှားအနေနဲ့ပြီးခဲ့တဲ့နှစ်ဆန်းပိုင်းတုန်းကမြန်မာနိုင်ငံကိုပထမဆုံးအကြိမ်လိုက်ောက်ခဲ့ပြီးတော့အခုဒီလာရာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။အခုလိုမျိုးကြီးလက်ဖွံ့ဖြိုးရေးအစီအစဉ်တွေကိုဆောင်ရွက်ပေးဖို့အပြင်IT နည်းပညာဖွံ့ဖြိုးတိုးတက်ရေးနဲ့အစိုးရမှဒီပွင့်လင်းမြင်သာတဲ့အုပ်ချုပ်မှုဖြစ်လာစေလို့အတွက်လဲUSAID အနေနဲ့မြန်မာနိုင်ငံကိုကူညီဆောင်ရွက်ပေးနေတယ်လို့သိရပါပါတယ်ခင်ဗျာ
။ကိုသားညွန့်ဦးတင်ပြတော့တာဖြစ်ပါတယ်ခင်ဗျာ။ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 11.23 ညလိုင်းဒိုမီတာ25 kHz 11.965 လိုင်းဒိုမီတာ32 kHz 9355တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကြတာရီနေညနေခင်းအစီအစဉ်လေးကိုမကြခင်အဆုံးသတ်တော့မှာဖြစ်ပါတယ်။အခုကြာနေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကတလှည့်ကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ယူကရိန်းနိုင်ငံတောင်ပိုင်းကိုပင်အုပ်ချုပ်ခွင့်ရခရိုင်းမီးယားဒေသမှအခြေစိုက်တဲ့ရုရှားရေတပ်ကိုစခန်းကနေထွက်မသွားဖို့အတွက်ယူကရိန်းယာယီသမ္မတကသတိပေးထားပါတယ်။ခရိုင်းမီးယားဒေသဆန်ဖာရိုဘိုမြို့တော်မှာရှိတဲ့အစိုးရအဆောက်အဦတွေကိုတနတ်သမားတွေကဝင်ရောက်စီးနှင်းဝင်ရောက်ခဲ့ပြီးတဲ့နောက်မှာခုလိုသတိပေးလိုက်တာပါ။ရုရှားတပ်တွေရဲ့လှုပ်ရှားမှုမှန်သမျှကိုစီးရဲအရရန်စားမှုအဖြစ်နဲ့သတ်မှတ်မယ်လို့ယာယီသမ္မတကပြောကြားခဲ့ပါတယ်။ရုရှားလိုလာတဲ့အဲ့ဒီဒေသကဒီဒေသခံအစိုးရအဆောက်အဦတွေလွှတ်တော်အဆောက်အဦတွေကိုတနတ်သမားတွေကဝင်စီးခဲ့ပြီးတဲ့နောက်မှာရဲတွေကိုအထူးတပ်လှန်ထားတယ်လို့ယာယီပြည်ရဲဝင်ကြီးကလည်းအစောပိုင်းတုန်းကပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့အတိုက်ခံခေါင်းဆောင်ဆူထပ်ထောင်စုပန်ကဝင်ကြီးချုပ်ရင်လက်ရှင်နာဝတ်နဲ့ဆွေးနွေးမယ်လို့အရေးအမွေပြောကြားလိုက်ပါတယ်။ကြာနေပြီဖြစ်တဲ့နိုင်ငံရေးပြဿနာကိုအဆုံးသတ်နိုင်ဖို့အတွက်ဘလို့ဆွေးနွေးညှိနှိုင်းမှုကိုမှမလုပ်နိုင်ဘူးလို့အတိုက်ခံဘက်ကအရင်ကငင်းဆန်နေခဲ့တာပါဒီလနဲ့ချီနေပြီဖြစ်တဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေကိုဦးဆောင်သူစုထပ်ကဝင်ကြီးချုပ်ရင်လက်နဲ့နှစ်ယောက်ထဲဓာတ်ရိုက်တနိုင်ငံလုံးကိုထုတ်ထွင်းတဲ့ရုပ်မြင်သံကြားပေါ်မှာအခြေတင်ဆွေးနွေးမှုလုပ်မယ်လို့စိန်ခေါ်လိုက်တာဖြစ်ပါတယ်ဝင်ကြီးချုပ်ရင်လက်ကလည်းညှိနှိုင်းမှုတွေလုပ်ဖို့သဘောတူထားတယ်လို့တကားဖွင့်ထားတယ်လို့ပြောပေမဲ့မစ္စတာစုထပ်အနေနဲ့ဒီဆန္ဒပြပွဲတွေကိုအရင်ရရမယ်လို့ပြောကြားခဲ့ပါတယ်ကိုရီးယားရှေ့ဘက်ကမ်းလွန်ကနေပြီးတော့တာရိုပြစ်ဒုံးကျည်၄ခုကိုမြောက်ကိုရီးယားကပြစ်လွှတ်ခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ်။ဂျာတာရင်းနေနှောင်းပိုင်းမှာဒုံးကျည်ပြစ်လွှတ်မှုနဲ့ပတ်သက်လို့အသေးစိတ်ကိုတော့ဒီကာကွယ်ရေးဌာနပြောခွင့်ရသူကပြောကြားခြင်းမရှိပါဘူး။မြောက်ကိုရီးယားအစိုးရဘက်ကတော့တစုံတရာပြောဆိုခြင်းမရှိသေးပါဘူး။အမေရိကန်နဲ့ဒီတောင်ကိုရီးယားစစ်တပ်တွေပူးတွဲဆေးရေးလေ့ကျင့်မှုလုပ်နေချိန်မှာမြောက်ကိုရီးယားတို့ဘက်ကအခုလိုမျိုးဒုံးကျည်တွေကိုပြစ်လွှတ်တဲ့သတင်းထွက်ပေါ်လာခဲ့တာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာတော်တာဖြစ်ပါရခင်ဗျာအခုညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Brian Macaulay ဖြစ်ပါတယ် View American တန်ညက်လေးပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်နောက်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြအောင်ပါတောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအပေါင်းအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.